Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ6ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအချင်းမျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆုံးမနဲ့တို့ပြောပြပေးပါပါအေသီယိုးပီးယားကိုလူခွင့်ရချိုးဖောက်မှုတွေကြောင့်ဒဏ်ခတ်အရေးယူမယ်လို့အမေရိကန်ဆိုရကသတိပေးလိုက်ပါတယ်နိုင်ငံခြားရေးဝန်ကြီးဟောင်ကွန်လန်ပါဝဲရဲ့ဇာပနာကိုအမေရိကန်သမ္မတတွေတက်ရောက်ခဲ့ကြပါတယ်ထိုင်ဝမ်လွတ်လပ်ရေးကိုထောက်ခံသူတွေကိုတရုတ်ဆိုရကနေထောင်နဲ့တက်တဲ့အဖြစ်ပေးမယ်လို့ကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါပုံညာဝင်ရော
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေနားဆင်ရအပြီးတင်ပြမှာကစစ်တပ်အာဏာသိမ်းပြီးနောက်ရဲသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလူသားတူပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုနဲ့ညီညွတ်တဲ့အနေအထားမှာရှိတယ်လို့ WIWM အကြီးအကဲကပြောကြပါတယ်
။ Facts show a widespread and systematic attack on a civilian population amounting to crimes against humanity.
WIWM အကြီးအကဲခုန်ဂျင်ပြောကြားသွားတာဖြစ်ပါတယ်။ဒီနေ့ပြီးမှနားဆင်ရပါမယ်။သုံးနှစ်ကြာနေတဲ့ရခိုင်ပြည်နယ်ကအမှုအမိန့်ချတော့မဲ့အကြောင်းမြန်မာနိုင်ငံတွင်းမှာကိုဗစ်လူနာတွေပြန်တိုးလာနေတဲ့အခြေအနေမြန်မာပြည်အပဝင်ထိုင်းရောက်ရှိကြောင်းအလို့သမားတွေကိုကာကွယ်ဆေးထိုးပေးဖို့ထိုင်းပညာရှင်တွေတိုက်တွန်းတဲ့အကြောင်းတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
အဲဒီ UPN နိုင်ငံမှာလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေကြောင့်ပြီးခဲ့တဲ့နှစ်ထဲလူပေါင်းထောင်ကလန်းထိတည်ဆုံးခဲ့တာဟာနိုင်ငံတကာမှာလက်ခံထားတဲ့လူခွင့်ရေးစံတမတ်ချက်တွေကိုချိုးဖောက်ရာရောက်ကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပြီးတချင်ကအမေရိကန်ရဲ့မဟာမိတ်ဖြစ်ပေးရနေတဲ့စီးပွားရေးအစီအစဉ်တွေကိုဆိုင်းငံ့ဖို့နဲ့ပိတ်ဆို့ဒဏ်ခတ်အရေးယူဖို့အတတိပေးလိုက်ပါတယ်။မကြခင်လတွေဓမ္မမဟုတ်နဲ့ဒီတဲ့မြင်းမြန်းဆန်းဆန်းသဘုံတွေကမြို့တော်ကိုချီတက်သိမ့်ပိုင်တဲ့အရေးနဲ့ရင်ဆိုင်နေရချိန်မှာပဲအမေရိကန်ကတတိပေးလိုက်တာပါ။အစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့အဓိကအင်အားစုဖြစ်တဲ့တီဂရေးပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF ကတော့အိုရိုမိုလွတ်မြောက်ရေးတပ်ဖွဲ့နဲ့ပူးပေါင်းပြီးမြို့တော်အဒစ်ဘာဘာကိုဦးတည်လာနေပါတယ်။အက်သီယိုးပီးယားဝန်ကြီးချုပ်အာဘီအာမက်ကဒီသတင်းပတ်ထဲမှာပဲနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးအဒစ်ဘာဘာမြို့ကန်တွေလက်နက်ဆွဲကင်ပြီးမြို့တော်ကိုခုခံမှုတိုက်တွန်းချက်ထွက်လာတဲ့နောက်မှာ Amnesty International လူခွင့်အဖွဲ့ကြီးကလူခွင့်ရင်းနဲ့လူသားချင်းစာနာမှုကတ်ဆိုင်လာနိုင်တယ်လို့တောက်ကြမှာသတိပေးလိုက်ပါတယ်။တချိန်တည်းလုံလုံမှာပဲ American သမ္မတ Joe Biden ကလည်း Africa ဒေသဖွံ့ဖြိုးရေးနဲ့အခွင့်အလမ်းဆိုင်ရာအဥပဒေ AUGA အစီအစဉ်တဲကနေ Ethiopia ကိုဖယ်ရှားနိုင်ကြောင်းသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ Iran နိုင်ငံ Baghdad မြို့တော်မှာပြီးခဲ့တဲ့အောက်တိုဘာရွေးကောက်ပွဲရလဒ်ကိုကန့်ကွက်နေကြတဲ့နိုင်ငံရေးပါတီတွေကိုထောက်ခံသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားရုံးရင်းဆိုင်ကဖြစ်ခဲ့ရာကလူတရာကျော်တရားရရှိခဲ့တယ်လို့ရဲနဲ့ဂျမ်းမာဝေးအတိုင်းဝိုင်းကပြောပါတယ်။အော်တိုဘာလ10ရက်ရွေးကောက်ပွဲမှာဒါဇင်နဲ့ချီတဲ့လွတ်တော်အမတ်နေရာတွေဆုံးရှုံးခဲ့ရတဲ့အတွက်မကြေမနက်ဖြစ်နေကြတဲ့နိုင်ငံရေးပါတီတွေကိုထောက်ခံကြတဲ့ပါတီဝင်လူပေါင်း300ကျော်လောက်စုဝေးဆန္ဒပြခဲ့ကြတာပါ။ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ကြတဲ့နိုင်ငံရေးပါတီတော်တော်များများကတော့လက်နက်ကင်အဖွဲ့တွေရှိကြသလိုအီရန်နိုင်ငံနဲ့လည်းနှိမ့်ဆက်မှုရှိကြပါတယ်။လုံခြုံရေးအတွက်တားဆီးကာရင်ထားတဲ့အစိုးရရုံးတွေနဲ့နိုင်ငံခြားတန်ရုံးတွေရှိရာနေရာကိုခြိတက်ဖို့ကြိုးစားနေတဲ့ကန့်ကွက်ဆန္ဒပြကြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးတွေကြီးစန်းအစစ်တွေကိုလေထဲပစ်ခတ်ပြီးမောင်းထုတ်နေပါတယ်။ဒဏ်ရာခဲ့သူ100ခန့်မှန်းခြေ125ဦးရှိပြီးအဲ့ဒီထဲမှာမိဂုံးငွေရှိမှုသူက29ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကျန်တဲ့သူတွေကတော့ဂဲရီနဲ့ပစ်ပေါက်ခဲ့တဲ့ဒဏ်ရာရလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းဆိုပါတယ်။ဝင်းကြီးချုပ်မူစတာဖာအယ်ကာရမီကတော့ရုံးရင်းဆိုင်ကဖြစ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ညွှန်ကြားထားပါတယ်ခင်ဗျာ
ပါကစ္စတန်ခြေဆိုင်ဒရစ်အီတာလီဘန်လက်နက်ကိုင်အဖွဲ့ TTP ရဲ့တပ်ပေါင်းများစွာအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ပါကစ္စတန်အစိုးရကငြိမ်းချမ်းဆွေးနွေးပွဲတွေလုပ်နေတယ်လို့ပါကစ္စတန်ရာရှိတွေကတောက်ကြန်နေမှာပြောပါတယ်အင်းနီချင်းအာဖဂန်နစ္စတန်နိုင်ငံကိုထိန်းချုပ်လိုက်တဲ့တာလီဘန်ရဲ့အကူအညီနဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာဆွေးနွေးပွဲကျင်းပနေတာပါပါကစ္စတန်နိုင်ငံနဲ့ဆိုးရတဲ့ရာဇဝတ်ပြစ်မှုကျူးလွန်တာမျိုးမရှိတဲ့ GDP တက်သားတွေအနေနဲ့ပါကစ္စတန်ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေဘောင်တွေပြန်နေနိုင်မှုလှုပ်ဆောင်နေတာဖြစ်ပြီးဒီလူတွေကိုလူငင်းချမ်းသာဝင်ပေးဖို့အဆိုပြုထားကြောင်းလည်းပြောပါတယ်။ပါကစ္စတန်အစိုးရအနေနဲ့အရင်ကလည်းအခုလိုကမ်းလှမ်းမှုမျိုးလုပ်ခဲ့ကြောင်းနိုင်ငံသားတွေတရားဥပဒေဘောင်တွေပြန်ရအောင်ဆွေးနွေးမှုတွေလုပ်တဲ့ကြောင်းပါကစ္စတန်မျိုးသားလုံခြုံရေးအကြံပေးမိုးယူဆက်ကပြောပါတယ်။ဆွေးနွေးမှုတွေကလည်းနှစ်ဖက်ကြားယာယီနားလည်မှုရခဲ့တယ်လို့လည်းအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ပါကစ္စတန်သတင်းစာဒွန်ကအတောက်ကြားနေမှာဖော်ပြပါတယ်။ဒီနားလည်မှုက TTP အနေနဲ့ပါကစ္စတန်တလောအပြည့်ရဲ့ကျင်းညာမှာဖြစ်ပြီးအပြန်လန်အဖြစ်ယုံကြည်မှုတည်ဆောက်တဲ့အနေနဲ့ပါကစ္စတန်အစိုးရကအချင်းချထားတဲ့အရေးအတွက်မတိရသေးတဲ့သူ့လူတွေကိုပြန်ပြီးလွှတ်ပေးရမှာလည်းဖြစ်ပါတယ်။
စကော့တလန်ကဂလက်စကိုမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 ရဲ့ခမ်းမအတွင်းမှာကောခမ်းမပြင်ပမှာပါလူငယ်တက်ကြွလှုပ်ရှားသူတွေကနိုင်ငံတကာကောင်းဆောင်တွေအနေနဲ့ကမ္ဘာကြီးပူနွေးလာမှုရဲ့အဖြစ်ဆိုးကနေရှောင်ရှားနေအောင်အတူတကွခိုင်ခိုင်မာမာဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်။ရာသီဥတုဆိုင်ရာလှုပ်ရှားမှုထင်ရှားသူတူဖြစ်တဲ့ဆယ်ကျော်သက်အရွယ်ဂရီတာသွန်ဘားကတော့အခုညီလာခံမှာတိတိယောက်ယောက်ဆောင်ရွက်နိုင်တာမရှိဘူးဆိုပြီးဝေဖန်လိုက်ပါတယ်။
And the question we must now ask ourselves is
ဘာအတွက်ကျမတို့တိုက်ပွဲဝင်နေကြသလဲဆိုတာမေးခွန်းထုတ်ကြရမှာပါကျမတို့ကိုယ်ပါတာကိုကယ်တင်ဖို့လားကဘာကြီးရှင်နိုင်ရေးအတွက်တိုက်ပွဲဝင်နေကြတာလားလုံရိုးလုံစင်တိုင်းပဲနေကြဖို့လားကျမတို့ရဲ့ခေါင်းဆောင်တွေကတော့နှစ်ကုစလုံးဖြစ်နိုင်ပါတယ်လို့ပြောပါတယ်ဒါပေမဲ့တကယ်လက်တွေ့မှာမဖြစ်နိုင်ဘူးဆိုတာကတော့လက်ခံဖို့ခက်ခဲတဲ့အမှန်တရားပါလို့တက်ကြွလှုပ်ရှားသူသွန်ဘတ်ကပြောသွားပါတယ်ကုလသမဂ္ဂရဲ့အရင်ညီလာခံမှာမနေ့တောက်ကြနေကလူငယ်တွေကိုအ धिक ဥတီခဲ့ပေမဲ့လက်တွေအစည်းအဝေးမှာလူငယ်တွေရဲ့အခမ်းကဏ္ဍအားနည်းနေတာကိုလှုပ်ရှားသူတွေကထောက်ပြပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာလူငယ်တွေရဲ့ပါဝင်ပတ်သက်မှုကိုပြောကြားပေမဲ့စင်မြင့်မှာဥဆောင်ဟောပြောသူတွေထဲမှာတော့အသက်30အောက်လူငယ်တစ်ယောက်မှမပါခဲ့ပါဘူးခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American Seed Company Pfizer ကသူထုတ်လုပ်တဲ့ COVID-19 ကာဝယ်ဆေးအသစ် Paxlovid တောက်ဆေးဟာ COVID ကြောင့်ဆေးရုံတက်ရတာတည်ဆုံးလာတာတွေကို89ရာခိုင်နှုန်းထိလျှော့ချပေးနိုင်တယ်လို့တောက်ကြနေမှာကြေညာပါတယ်။ဒါအပြင်ဒီဆေးကိုအရေးပေါ်အသုံးပြုခွင့်ပေးဖို့အတွက် FDA American အစောက်အစာနဲ့ဆေးဝါးစီမံခန့်ခွဲဌာနကိုတင်သွင်းဖို့ပါစီစဉ်နေတယ်လို့လည်းပြောပါတယ်။ဒီဆေးကို COVID ကူးစက်ခံပြီးဆေးရုံတက်စရာမလိုပေမဲ့အချိန်နဲ့ဆိုးလာနိုင်တဲ့လူရည်တွေမှာဆန်းတက်ခဲ့တာဖြစ်ပြီးဆန်းတက်မှုကိုကြက်ပန်းပြုလို့ရမှာ double blind study လို့ခေါ်တဲ့အဆန်းတက်ခံလူနာရောကုသမဲ့ဆရာဝန်ပါလူနာကိုဆေးပေးထားမှသာအတိမပေးပဲဆန်းတက်ခဲ့တာဖြစ်ကြောင်း Pfizer ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းက American Seed Company Mark ကပထမဆုံးထုတ်လုပ်နိုင်ခဲ့ကြောင်းကြေညာခဲ့တာဒီတောက်ဆေးကိုထုတ်လုပ်နိုင်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ရဲ့ Monopiravir တောက်ဆေးအတွက်အရေးပေါ်အသုံးပြုခွင့်လျှောက်ထားတာကို FDA ကဒီလကုန်လောက်မှာအဆုံးဖြတ်ပေးဖို့ရှိပါတယ်။ Mark ရဲ့တောက်ဆေးကတော့ COVID ကြောင့်ဆင်းရုံတက်ရမှုနဲ့တည်ဆုံးမှုကိုရာခိုင်နှုန်း50အထိလျှော့ချနိုင်တယ်လို့ပြောပါတယ်။ဒီဆေးကို Britain ကစက်တပြေးနေမှာအရေးပေါ်အသုံးပြုခွင့်ချထားပေးခဲ့တယ်လို့ EMA ဥရောပဆေးပညာအဖွဲ့အစည်းကလည်းအတည်ပြုပေးတယ်မတဲ့အမြန်ဆန့်စစ်ဖို့လုပ်နေတယ်လို့ပြောပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးဟောင်းလည်းဖြစ်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌလည်းတာဝန်ယူခဲ့ဘူးတဲ့ကော်လင်းပါဝါရဲ့ဇာပနာအခမ်းအနားကိုဝါရှင်တန်ဒီစီမြို့တော်က National Cathedral ဖခင်ရန်ဘုရားရှင်ကိုကျောင်းမှာတောက်ကြနေကကျင်းပရမှာမိသားစုဝင်တွေမိတ်ဆွေတွေအပြင်အမေရိကန်သမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာကြီးခဲ့တဲ့လာတွေကကိုဗစ်ကပ်ရောဂါကူးစက်ခံရပြီးနောက်ဆက်တွဲဝေဒနာတွေကြောင့်နိုင်ငံသားရေးဝန်ကြီးဟောင်းအသက်84နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ကက်သီဒရယ်ဘုရားရှင်ကိုကျောင်းကအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်၊သမ္မတဟောင်းဘာရက်အိုဘားမားနဲ့သမ္မတဂရောမီရှယ်အိုဘားမား၊သမ္မတဟောင်းဂျော့ချ်ဒဗလျူဘွတ်နဲ့သမ္မတဂရောလော်ရာဘွတ်၊နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်အပါအဝင်ထင်ရှားတဲ့ပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။သမ္မတဟောင်းဘီလ်ကလင်တန်ကတော့မကြသေးခင်တုန်းကကျမ်းမာရေးအတွက်စိတ်ကူတာမှုခံရတာကြောင့်မတက်ရောက်နိုင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဇာပနာအခမ်းအနားမှာပဲကော်လင်းပါဝါရဲ့သားဖြစ်သူမိုက်ကယ်ပါဝါနိုင်ငံရေးဝန်ကြီးဟောင်းမန်ဒရင်းအော့ဘရိုက်တို့အပါအဝင်မိသားစုဝင်တွေမိတ်ဆွေတွေကွယ်လွန်သူဝန်ကြီးဟောင်းရဲ့စီရစ် တန်တမာရေးကျွမ်းကျင်သူတွေမိတ်ဆွေတွေနဲ့မိသားစုတွေအမတ်တရစကားပြောကြားခဲ့ပါတယ်ခင်ဗျာ
ထိုင်ဝမ်လွတ်လပ်ရေးအတွက်ထောက်ခံပံ့ပိုးသူတွေကိုရာဇဝတ်မှုနဲ့ထောင်နှံတသက်တကြားပြည်တံစီရင်မှာဖြစ်ကြောင်းတရုတ်အစိုးရထိုင်ဝမ်ရေးရာဌာနကတောက်ကြနေမှာပြောပါတယ်ဒါဟာထိုင်ဝမ်ကိုတရုတ်ပိုင်ရဲ့ဖြစ်ကျင်းညာထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာချိန်မှာထိုင်ဝမ်လွတ်လပ်ရေးလိုလားသူတွေကိုအပြစ်ပေးဖို့အတွက်ဒီအစိုးရကပထမဆုံးအကြိမ်ဖြစ်ပြောကြားလိုက်ပြီးတော့အမည်မဲ့ဆင်းကိုပါထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီဆင်းနဲ့မှာထိုင်ဝမ်ဝန်ကြီးချုပ်ဆူဆိုင်ချန်၊လွှတ်တော်ဥက္ကဋ္ဌ UC ကွန်နဲ့နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘူးတို့ကိုပါထည့်သွင်းထားတာပါ။ဒီဆင်းနဲ့ပတ်ဝန်းကျင်တွေကိုတရုတ်ပြည်မှကြီးနဲ့ဟောင်ကောင်၊မကာအိုအထူးအုပ်ချုပ်ခွင့်ရဒေသတွေကိုပေါင်ဝင်ရောက်ခွင့်ပေးမှာမဟုတ်ကြောင်းပြောခွင့်ရကတောက်ကြနေမှာညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။
ကုလသမဂ္ဂစာနာဧကာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့နောက်ဆုံးထုတ်ပြန်တဲ့စားတောက်ကုန်ဈေးနှုန်းအညွန်ကိန်းအရကမ္ဘာတစ်ဝှမ်းစက်တင်ဘာလကနေအောက်တိုဘာလအတွင်းချင်းတောင်းတထောင်စာကုန်ဈေးနှုန်းဟာ300ကျပ်နှုန်းတက်သွားပါတယ် FAO ရဲ့ကောက်ပဲသီးနှံညွန်ကိန်းအရအောက်တိုဘာလတည်း 3.2 ကျပ်နှုန်းဈေးတက်ခဲ့ပါတယ်အမေရိကန်ရုရှားကနေဒါအပါအဝင်ဂျုံအထက်ပြည်ပတင်ပို့တဲ့နိုင်ငံတွေမှာစိုက်ပျိုးမှုတွေကိုရှော့ချလာတဲ့အတွက်ဂျုံဈေးနှုန်းဟာ900ကျပ်နှုန်းဈေးတက်ခဲ့ပါတယ်ဟင်းဒီဝဲကထုတ်လုပ်တဲ့စားသုံးစီဈေးနှုန်းဟာလဲ၄လဇက်တိုက်ဈေးတက်ခဲ့ရာကအော်တိုဘာလမှာတော့ 6.6 ကျပ်နှုန်းအထိဈေးအမြင့်ဆုံးတက်ခဲ့ပါတယ်မလေးရှားနိုင်ငံမှာရွှေပြောင်းအလို့သမားတွေရှားပါမှုကြောင့်စီဈေးတွေတက်သွားရတာဖြစ်တယ်လို့ FAO ကပြောပါတယ်နိုးရက်ပြည်စီဈေးနှုန်းဟာလဲ 1.5 ကျပ်နှုန်းလောက်တက်သွားပြီးမဲ့3လဇက်တိုက်ကျဆင်းလာတဲ့အသားဈေးနှုန်းကတော့3.8 ကျပ်နှုန်းကျဆင်းသွားတယ်လို့ FAO အညွှန်းကိန်းမှာဖော်ပြထားပါတယ်ခင်ဗျာ
စနေနေ့မနေ့ကင်းထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဥက္ကမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမစတင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အရသာတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေဟာလူသားတို့ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှု crime against humanity နဲ့ညီမျှတဲ့အနေအထားမှာရှိတယ်လို့ IIMM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့အကြီးအကဲ Nicholas Khum GM ကပြောဆိုလိုက်ပါတယ်ဦးစုံမိုးကျော်ကဆက်ပြီးတော့တင်ပြมาဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကနဦးရရှိထားတဲ့အကြမ်းအလက်တွေအရတရားသားပြည်သူတွေအပေါ်စနစ်တကျပြင်းထန်ထားတိုက်ခိုက်တဲ့လက္ခဏာတွေတွေ့ရှိရပြီးလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှု crime against humanity မြောက်နိုင်ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM အကြီးအကဲ Nicholas Khum GM ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် Facts show a widespread and systematic attack on a civilian population amounting to crimes against humanity.So we'll be collecting and attempting to verify.
ဖြစ်ဖြစ်နဲ့ကနဦးရရှိတဲ့ချက်လက်တွေကိုစမ်းစစ်ကြည့်ရမှာအရသားတွေပေါ်ကြည်ကြည်ပြင်းပြင်းနဲ့စိတ်ရကျတိုက်ခိုက်တာတွေကိုတွေ့ရတာကြောင့်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ကျွန်တော်တို့ခန့်စားမိပါတယ်
။တခိုင်ပြည်နယ်မှာ2019ခုနှစ်ကရဝင်းကြားရေးအပေါ်လူခွင့်ထုတ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားပေမဲ့မြန်မာနိုင်ငံကိုတော်ရောက်စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ခဲ့တဲ့IIMM အဖွဲ့အနေနဲ့ဆေးရနာသိမ်းမှုကြောင့်လုပ်ငန်းတွေလုပ်ဖို့စိန်ခေါ်မှုတွေနဲ့အတူအခွင့်အလမ်းတွေပေါ်ပေါက်လာတယ်လို့လည်းပြောဆိုပါရယ်အထူးသဖြင့်ဆေးရနာသိမ်းပြီးနောက်ပိုင်းလူခွင့်ထုတ်ဖော်မှုအချက်အလက်တွေကိုပုံမစုဆောင်းရရှိလာကြောင်း IIMM အဖွဲ့ရဲ့အကြီးအကဲကပြောပါရယ
် Because we receive so many communications particularly from people inside Myanmar urging us
ဖြစ်ဖြစ်မြန်မာပြည်ရဲ့ဆက်သွယ်မှုအမြောက်များလက်ခံရရှိခဲ့ပါတယ်။တာဝန်ခံမှုရှိအောင်လုပ်ပေးဖို့မြန်မာနိုင်ငံမှာကြုံနေရတဲ့အခြေဖက်မှုတွေအဆုံးသတ်ပြီးတာဝန်ရှိသူတွေကိုလည်းအရေးယူဖို့တောင်းဆိုကြပါတယ်
။ဆရာနာသိမ့်ပြီးနောက်ပိုင်း IIMM အဖွဲ့ကိုဆက်သွယ်မှုပေါင်း2,000ကျော်ရရှိခဲ့ပြီးတပ်တွေအထောက်အထားတပ်တန်းခွဲကျော်လက်ခံရရှိထားကြောင်းလည်းပြောပါတယ်။ရရှိထားတဲ့အခြေအလက်တွေကိုစမ်းစစ်လေ့လာမှဖြစ်သလိုနောက်ထပ်အခြေအလက်တွေထပ်မံစုဆောင်းပြီးမြန်မာနိုင်ငံမှာကြီးလေးတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေပေါ်အရေးယူနိုင်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းပြောပါတယ်။အထူးသဖြင့်လူအခွင့်အရေးထုတ်ဖော်မှုတွေဟာစနစ်တကျညွန်ကြားချက်တွေနဲ့ကျူးလွန်တာတွေကိုတွေးရတဲ့အတွက်စုံစမ်းဖော်ထုတ်ဖို့ကြိုးပမ်းသွားမယ်လို့ပြောပါတယ
်။ There were certain patterns in the violence and in fact in the first month or 6 weeks or so we saw
အနာတိပထမတလတလခွေးလောက်မှာဆန္ဒပြသူတွေပေါ်လူမျိုးရေးတပ်ဖွဲ့ကအကန့်အသတ်နဲ့တုံ့ပြန်တာတွေ့ခဲ့ရပါတယ်နောက်ပိုင်းမှာတော့ပူချမ်းတန်းလာပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတဲ့နည်းတွေကိုတုံးလာတာတွေ့ရပါတယ်နေရာစုံမှာတပြိုင်တည်းဖြစ်တာကိုတွေ့ရတဲ့အတွက်ဒါဘိုးကနေမူဝါဒချပြီးလုပ်တယ်လို့ကောက်ချက်ဆွဲစရာဖြစ်နေပါတယ
်ဆေးအနာတိမှုစန့်ကျင်သူတွေကိုနှိမ်နှင်းရမှာဥပဒေမဲ့လောက်ရတဲ့တချို့လူပုဂ္ဂိုလ်တွေနဲ့အတိုင်းအဝိုင်းတွေကိုပြစ်မှတ်ထားတာတွေအထူးသဖြင့်ကျမ်းမာရေးဝန်ထမ်းတွေသတင်းသမားတွေအတိုက်ခံနိုင်ငံရေးသမားတွေပါဝင်တာတွေ့ရတယ်လို့လည်းပြောပါတယ်မြန်မာဆက်အနာပိုင်းတွေဘက်ကတော့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းကာကွယ်ပြောဆိုထားပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လူ့အခွင့်အရေးအဖွဲ့တွေရဲ့ဆွဆဲချက်တွေဟာလည်းလက်တွေ့အခြေအနေတွေကိုထင်ရှားမှုမရှိဘူးလို့တုံ့ပြန်ထားပါတယ် WIWM ကတော့2018ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်ကြီးလေတဲ့လူအခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးနောက်တစ်နှစ်2018ခုနှစ်ထဲမှာပဲကုလသမဂ္ဂလူအခွင့်ကော်မရှင်ကနေဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း WIWM ဟာရိုဟင်ဂျာအရေးတာမကပဲမြန်မာနိုင်ငံမှာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်ကြီးလေတဲ့ရာဇဝတ်မှုတွေအတွေ့စောင့်ကြည့်ပြီးတည်တည်အထောက်အထားတွေစုဆောင်းဖို့တာဝန်ရှိတယ်လို့WIWM အကြီးအကဲနီကိုလတ်ကွန်ဂျင်ကပြောဆိုခဲ့ပါတယ်
။ဥဆုံးမှုကြောပြောပြသွားတာပါခင်ဗျာ။၃နှစ်ကြာနေတဲ့ရခိုင်ပြည်နယ်ကအမှုအမိန့်ချမဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်တင်တဲ့2019 AP လာကလေးကဖမ်းဆီးတရားစွဲခံရတဲ့မြောက်ဦးမြို့နယ်လက်ကာရွာကဒီရွာသား23ဦးရဲ့အမှုကိုနိုဝင်ဘာ19ရက်နေ့ကျရင်အမိန့်ချတော့မှာဖြစ်ပါတယ်။သုံးနှစ်နီးပါးကြာဆစ်ဆစ်ခဲ့တဲ့အမှုမှာတရလူဘက်ကလည်းပြစ်မှုမြောက်ကြောင်းသက်သေမပြနိုင်တာကြောင့်အဖမ်းခံရသူတွေကိုပြန်လွှတ်ပေးစီခြင်းနဲ့လို့ရှင်းနေတွေကပြောပါတယ်ရန်ကုန်မြို့ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းညောင်ဦးမြို့မှာ2019ခုနှစ်ကကိုတောင်ဖရန်ကြီးကရဲတပ်ရင်ကိုရခိုင်လက်နက်ကင် AA အဖွဲ့တိုက်ခိုက်နေစဉ်စစ်ကူပေးဖို့လာတဲ့တပ်မတော်စစ်ကြောင်းလက်ကကြေးရအနီးမှာကြားဖြတ်တိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုမှာလက်ကကြေးရသားတွေပါဝင်ပတ်သက်နေရဲဆိုပြီးလက်ကကြေးရသား28ဦးကို2019ခုနှစ်ဧပြီလမှာတပ်မတော်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရတဲ့လက်ကကြေးရသား28ဦးတည်းက3ဦးမှာစစ်ကြောရေးအတွင်းတိတ်ဆုံးခဲ့ပြီး2ဦးပြန်လည်လွတ်မြောက်ခဲ့ပါတယ်အခုတည်းဒီဆက်လက်ဖမ်းဆီးခံနေရတဲ့23ဦးကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေဖြစ်တဲ့ဥပဒေပုံမှန်50ကကြီး52ကကြီး50ဇာမင်စွဲ54ရို့နဲ့လည်းတရားစွဲဆိုထားပါတယ်။၃နှစ်နီးပါးစစ်ဆေးနေတဲ့အမှုအတွက်လာမယ့်နိုဝင်ဘာလ19ရက်နေ့မှာအမိန့်ချမှာဖြစ်တယ်လို့လည်းအဲ့ဒီအမှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှေ့နေဦးအောင်စင်မင်းကပြောပါတယ်
။ဒါဒီမှာစစ်ဆေးတဲ့အချိန်မှာသူက၃နှစ်နီးပါးလောက်ကြာတော့ပြီ။ဒါတွေပါပြုလို့ကြာရဲဆိုတက်တက်ပေါ်လို့မရတာတမျိုးကိုဗစ်ကာလကတမျိုးအဲ့လိုတွေကမျိုးမျိုးကြံ့ကြာတော့တယ်ပေါ့နော်။ကြံ့ကြာတော့တဲ့အချိန်မှာဒီမနေ့ကျော်3လလောက်ကြာပြီးအခုအချိန်မှာအဲတော့ပြောဆိုရတဲ့ဟိုမိသားစုရဲ့ကြီးမုံမဲ60မိသား2069နဲ့နိမိသား2021အာနိမိသား2020အဲ့ဒီမုံတွေကတော့အခုအပိကဲအမင်းချဖို့အချိန်ရောက်တော့ပြီပေါ့နော
်လက်ကကြီးရတာ23ဦးဖမ်းဆီးခံခဲ့ရချိန်2019ခုနှစ်ဧပြီလ9ရက်နေ့ကတော့ရခိုင်လက်နက်ကိုင် AA အဖွဲ့ကိုနိုင်ငံတော်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာထားခြင်းမရှိသေးပါဘူး။ဒါပေမဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတာဟာဥပဒေလုံထုံးလုံးကြီးအရာမမျှတလို့ဖမ်းဆီးခံရသူတွေနစ်နာတယ်လို့လည်းရှင်းနေဦးအောင်စင်မင်းကပြောပါတယ်
။အကြမ်းဖက်အဖွဲ့အစည်းအဖြစ်ဒီ AA တက်မတော်မစွန်ညာခြင်းကလေးကကျွန်တော်တို့ကိုယ့်ရဲ့လေးလာပိုင်းနှစ်ဆောင်စကူကလေးကဒီကျွန်တော်တို့လက်ကားလူတွေဖမ်းဆီးခံရတာပေါ့နော်ဖမ်းဆီးပြီးတော့ကျွန်တော်တို့တရားစစ်ဆိုတော့အချက်ဖတ်တက်တဲ့ဥပဒေနဲ့ဒါပေမဲ့သူတို့ကအချက်ဖတ် AO အချက်ဖတ်ဖစီနဲ့မကျော်ညာခြင်းကလေးကသူတို့ဖမ်းဆီးတာပေါ့နော်မကျော်ညာခြင်းနဲ့အချက်ဖတ်ဖစီနဲ့တွေ့လို့ဆိုတာကတော့ကျွန်တော်တို့ဥပဒေနဲ့လုံထုံးလုံးနည်းနည်းလိုရဲတယ်လို့တော့ကျွန်တော်ထင်တယ်ပေါ့လိုရဲတယ်လို့ထင်တယ်တရားခေါ်တဲ့အတွက်ဒါအမြင်နာတယ်
ဖေယလူရီဘက်ကလည်းလက်ရှိဖမ်းဆီးခံရတဲ့လက်ကကြေးရသား23ဦးဟာပြစ်မှုကျူးလွန်တယ်လို့မတင်ပြနိုင်ခဲ့ဘူးလို့လည်းရှင်းနေကပြောပါရယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း AA အဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့တတ်မှတ်ထားတာကနေပယ်ဖျက်လိုက်တာကြောင့်လက်ရှိဖမ်းဆီးခံရတဲ့လက်ကကြေးရသား23ဦးကိုအပိသက်အမိန့်ချမဲ့နေ့မှာလွှတ်ပေးစီခြင်းတယ်လို့တရားလွှတ်တော်ရှိနေရှင်းနေဦးအောင်စင်မင်းကပြောပါရယ
်အပိသက်အမိန့်ချဖို့အချိန်ကြရင်တော့ကျွန်တော်တို့ဟိုတရားခံတွေကိုတရားစီရင်ရေးအနေနဲ့လလလလစီနေဆုံးခဲ့ရှိနေပေါ့နော်အဲ့ဒီဒီဆက်ပါကျွန်တော်တို့တရားစီရင်ရတော့အမေပေါ်ပေါ်ချရရလေးပြီးမှုစုလင်ပါလေလို့ပြောလို့ခါခါပြင်ပြနေရလည်းမရှိပါဘူး။အဲ့ဒါလည်းကျွန်တော်တို့တရားစီရင်ကို
Yekan bine ma, tamaro ne yekan lana ga ee apwe lo, taipwe pchipwa ge jenga, ee apwe ne sasade sobi pansi kanya duwi amya bia shi gira wa, lashi maro yekan lana ga ee apwe ne tamaro cha nale mu ne abya yet ha dalo, tamaro ba gale ee apwe ne sasabi pansi ta duwi go, dian lo bia re shi bime, a jan pamu ubri bongwa re ne pansi tiya sweso kanya ya vi, tong ne niba, amu yin sa ni ya de, laga jiya da nasa tong guro, lo bia ma shi dira le pchipa re kamya.
ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာကိုဗစ်လူနာတွေတိုးလာနေတဲ့အကြောင်းကိုလည်းတင်ပြကြပါမယ်မြန်မာနိုင်ငံမှာနိုဝင်ဘာလဇန်းပိုင်းကစပြီးတော့ကိုဗစ်အတည်ပြုလူနာ1000ဝန်းကျင်အထိပြန်များလာနေပါတယ်ဒါကွဲစစ်ဆေးမှုပိုလုံနိုင်တာကြောင့်အခုလိုများလာတာလို့ကျန်းမာရေးဝန်ကြီးဌာနဘက်ကပြောပါတယ်ကိုဗစ်လူနာအများဆုံးဖြစ်နေတဲ့ရှမ်းပြည်နယ်လာရှိုးမြို့ကမြို့မဆေးကြီးကိုနိုဝင်ဘာ9ရက်န
ကနေ့ အထိကျသွားခဲ့ရာကနေ နိုဝင်ဘာ 2 ရက်နေ့မှာ 1024 ဦးအထိ အတီးပြူလူနာပြန်များလာခဲ့ပါတယ် အဲ့ဒီနေ့ထဲကနေ့စဉ်အတီးပြူလူနာ 1000 ဝန်းကျင်မှာရှိနေတာပါ အတီးပြူလူနာအများဆုံးကရှမ်းပြည်နယ်မှာဖြစ်ပါတယ် ရှမ်းပြည်နယ်လာရှိုးမြို့မှာ ကိုဗစ် ကပ်ရောဂါပိုးတွေ့ရှိတဲ့လူနာတွေဒီရက်ပိုင်းများလာသလို
ပေးဆုံးမှုတွေလည်းတိုးလာတာကြောင့်မြို့မာဈေးကိုမနစ်နိုဝင်ဘာ9ရက်တောက်ကြနေ့မှာပြန်ပိတ်ခဲ့ရတယ်လို့လာရှိုးမြို့ငင်းချမ်းတစ္ဆာပရဟိတအတင်းကအတွေ့အမှုဦးဆန်းမောင်ကပြောပါတယ်ဈေးကဥစ္စာမနေ့ကကျွန်တော်တို့ဈေးမှာပြန်ပြီးတော့ဆက်ပါတယ်ဈေးတွေတုံးရောက်ပြန်ပြည့်လို့ပေါ်စစ်တယ်ပြီးတော့အဲ့ဒါဈေးမှာဈေးရကဒီနေ့ပိတ်လိုက်တုံးရက်မှာတော့လေးတုံးလာဆင်းရဲကိုအားရောက်လို့တ
ကျွန်တော်တို့ကတော့ဒီအတီတူလူနာတွေပြန်များလာရတာကစစ်ဆေးပေးတဲ့ဓာတ်ခွဲနမူနာတွေပုံများလာလို့ဖြစ်တယ်လို့ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်။
စစ်တပ်ပေါ်မှာမူတည်ပြီးတော့ဗောနော်စစ်တပ်အများကြီးတွေ့ရတယ်များနိုင်တယ်ဗောနော်ရတိုင်းနှုံးတဘောကလည်းဒီလိုပါစစ်တပ်လည်း1000ချက်တောင်3000အိတ်ပုံဝင်ကျင်နေဖြစ်တာဟုတ်ဒုတိယနိုင်ငံဆိုင်အများကြီးအောင်တူးစစ်နိုင်တဲ့ဘောရှိတာဗောနော်ဒါပေမဲ့ပို့တွေ့ရတိုင်းတော့အနေအထားကိုကြည့်ရင်တော့ကျွန်တော်တို့ကဒီတတိယလိုင်းကိုအတိုင်းအတာတစ်ခုထိတော့ဒါကောင်းကောင်းလေးထိန်းချုပ်ထားနိုင်ပြီဆိုတ
ကိုဗစ်ကူးစက်မှုရော့လာတဲ့မြို့နယ်တချို့ကိုပထမတစ်ချိန်ချောင်းမြို့နယ်ဒုတိယတစ်ချိန်40လေးမြို့နယ်စုစုပေါင်းမြို့နယ်90ကိုလက်ရှိစတေးအထုံးသတ်မှတ်ချက်ပယ်ဖြစ်ပေးထားပြီးဖြစ်ပါတယ်။လက်ရှိမှာကိုဗစ်ကူးစက်မှုတွေကြောင့်စတေးအထုံးသတ်မှတ်ထားတဲ့မြို့နယ်က60ကိုမြို့နယ်ရှိပါတယ်။အရင်ကတည်းကစာရင်အတီးပြူလူနာရာဂိုင်းနှုန်းလျော့သွားသလိုကျန်းမာရေးဝန်ကြီးဌာနကလည်းကန့်သတ်ချက်တွေ
ก็ว่าดีเลยเออมาปอกูรู้เลยจำนวนตายกูบ้องสองเยี่ยมเยี่ยมสาวเล็กปูรู้เลยแล้วแต่ชาปอยนี่ดูว่าแล้วก็ไล่เนี่ยเป็นเนี้ยกูเสียทางเลยว่ามุดทีวีว่าเดี๋ยวเดินตัวยังไงเนี่ยตัวอะไรเตะจ้าชินัยแล้วมุดจำนวนว่าที่จะมาอีกวันจีทันอะไรทุกอย่างเนี่ยค่ะมาที่เป็นเส้นเตะจ้าเนี่ยไปตัวยังไงน้องผู้ตัวยังไงน้องเนี่ยผู้ตัวจุ๋ยทุกอย่างนะพ่อเนาะเออจำนวนเตะเช่นอะไรช่างอะไรเนี่ยผู้เสียทางเนี่ยนี่จ้าเนี่ 3D average ကိုယူရရှိရယ် 70 average ကိုယူရရှိရယ်ပေါ့နော်ကျွန်တော်တို့ဒီမှာတော့ဟို 70 average နဲ့ကျွန်တော်တို့လည်းဟိုပုံမှန်ထုတ်ပြန်ပေးရရှိပါတယ်အဲ့တော့ဘာပဲပြောပေါ့နော်ဒီလိုမျိုးကြလာပြင်မဲ့မပေါ့ဘူးတူပါပေါ့နော်အဓိကကာဝေးသေးထိုးနှံမှုကလည်းတော်တော်အဓိကကြတယ်ပေါ့နော်အဲ့တော့ဒီဟာကိုဝိုင်းဝန်းပြီးတော့ဥပပေါင်းဆောင်ရပြီးဆက်ကြဖို့တည်းတူပါတယ်က
လက်ရှိမှာတော့အသက်12နှစ်နဲ့အထက်ကျောင်းသားကျောင်းသူတွေကိုကိုဗစ်ကာယောဂါကာကွယ်ဆေးထိုးပေးနေပြီးနိုင်ငံအတွင်းကကိုဗစ်ကာယောဂါကူးစက်မှုတွေများနေသေးတဲ့တိုင်းနယ်ပြည်နယ်၉ခုကမြို့နယ်၄၆ခုကစာသင်ကျောင်းတွေကလွဲရင်တနိုင်ငံလုံးအတိုင်းအတာနဲ့အခြေခံပညာကျောင်းတွေပုဂ္ဂလိကကျောင်းတွေနဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေကိုနိုဝင်ဘာလ၁ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုလည်းကိုဗစ်ကာကွယ်ဆေးတွေထိုးပေးပြီးတက္ကသိုလ်တွေပြန်ဖွင့်နိုင်ရေးအတွက်စစ်ကောင်စီကကြိုးစားပြင်ဆင်နေပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းပြောပြခဲ့တာပါခင်ဗျာ။တစ်ဆက်တည်းတင်ပြချင်တာကတော့ဒီထိုင်းနိုင်ငံမှာကိုဗစ်ကာယောဂါ Now that Guza Pianpuan Mugani Kagwen Bo. Nanganema see the shipyong Lutama Alongo Kagwezi Tobibu Lu Adelu Tai Chama Yi Pinya Shinya Three Suyago Titan Lai Body. Dijong Tai Chi Sai View Dinot May Maga the Ren people body.
ไทยနိုင်ငံထဲမှာတရားဝင်ကိုတရားမဝင်မှာနေထိုင်လွတ်လပ်ကိုင်နေကြတဲ့ရှစ်ပြောင်းလို့သမားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှသာနောက်ထပ်အစုလိုက်အပြုံလိုက်ကူးစက်မှုကိုကာကွယ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်နိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်ထိုင်အစိုးရကရှစ်ပြောင်းလို့သားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်ဆိုပေမဲ့အားလုံးကိုထိတိယောက်ယောက်လုံလောက်အောင် ကျွန်တော်တို့ဒီမှာတော့ဦးမေဦးကအခုလိုပြောပြပါတယ်။ဟုတ်ပြီဟုတ်တာကဘုရားရှင်တွေကဘုရားရှင်တွေဆိုတာကတော့ကျွန်တော်ပြောကောက်ဝဲထင်ကျွေးတို့ဒီပုဒ်ရောကနေပတ်သက်တဲ့စနစ်ကောင်တဲ့ပေါ်တဲ့ပညာရှင်တွေရောပညာရှင်တွေဆိုတာကတော့ကျွန်တော်ပြောကောက်ဝဲထင်ကျွေးတို့ဒီပုဒ်ရောကနေပတ်သက်တဲ့စနစ်ကောင်တဲ့ပေါ်တဲ့ပညာရှင်တွေကနေပြီးတော့ထိုင်းစိုးရအောင်တိုက်တွန်းတာပေါ့။အဓိကကတော့ ပြောလို့သမားအုပ်စုတွေကနေပြီးတော့တခါဟိုအုပ်စုလိုက်ကူးတက်မှုတော့ရဖြစ်ထုတ်ဆိုလို့ရှင်တောင်းရင်တခုလုံးပြန်ကူးပါလိမ့်ဒါကြောင့်မလို့ဒီဟာအရေးကြီးရယ်ဆိုပြီးတော့တို့တွေထုတ်ပြလာပြန်ထိုင်နိုင်ငံထဲမှာရှေ့ပြောင်းလို့သမားတန်းတဲ့ဖြစ်ရှိပြီးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့ရှေ့ပြောင်းလို့သမားလေးဒိန်နေပါရှိပါတယ်ဒီထဲမှာမြန်မာ
30%ကိုဆက်တွေ့ပြီးကာကွယ်ဆေးထိုးနိုင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါတယ်ကျွန်တော်တို့အကြောင်းမှာရှိတဲ့ကလေးတွေပေါ့ကျွန်တော်တို့အကြောင်းမှာရှိတဲ့ကလေးတွေရဲ့ဒီနံကင်းပြောရမှာရှိတဲ့ဒီအကြောင်းမှာရှိတဲ့ကလေးရှင်ပြောင်းလို့တော့မှာမြန်မာကလေးအသက်နဲ့ရှင်နေကြပေါ့ဆက်နေကြပေါ့အဲအားမျိုးအဲ့ဒါကျွန်တော်တို့ဖိုက်တာရအောင်ပို့ပြဒါကတော့ကျွန်တော်ကဒီနေ့မှာကျွန်တော်တို့
လုပ်ပြီးတော့ထိုးပေးတဲ့ဟာကတော့ဒီဖန်ကားပြိုင်ထဲမှာပဲเนาะဖန်ကားမြင်းထဲမှာပဲเนาะကျွန်တော်4000ကျော်တော့ကျော်လောက်တော့ရှိသေးတယ်အခုထိုးပေးနေတာလေ
ရှေ့ကျောင်းလက်သားတွေအတွက်ကာကွယ်ဆေး3000ကနေ4000အတွက်ကိုဗစ်ကာကွယ်ဆေးတွေပေးထားပြီမဲ့ဒီရေအတွက်ကလုံလောက်မှုရှိရလားဆိုပြီးပညာရှင်မစ္စတာဆူရက်ကမေးခွန်းထုတ်ပါတယ်ရှေ့ကျောင်းလက်သားတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုအပိုင်းမှာအခက်အခဲတချို့ရှိနေတယ်ဆိုပြီးသူကထောက်ပြပါတယ်ထိုင်းနိုင်ငံထဲကတချို့စက်ရုံလုပ်ရုံတွေမှာကာကွယ်ဆေးထိုးပေးခြင်းလုပ်ငန်းတွေလုံဆောင်နိုင်ဖို့အတွက်အဆင်မပြေပါရည်နဲ့အခက်အခဲတွေရှိနေဆဲဖြစ်တယ်ဆိုပြီးသူကပြောပါတယ်နောက်ထပ်အုပ်စုလိုက်ကူးဆက်ပြန်ပွားမှုတစ်တည်းဖြစ်လာမှမျိုးကိုကာကွယ်နိုင်ဖို့ရှစ်ကြောင်းလုပ်သားတွေအားလုံးကိုထိထိရောက်ရောက်ကာကွယ်ဆေးထိုးပေးဖို့ကိုလည်းထိုင်းအစိုးရကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမလကနေဩဂုတ်လအထိရှစ်ကြောင်းလုပ်သမား39,000ကျော်ကိုဗစ်ကူးဆက်ခံရပြီးဒီထဲကအများစုကတော့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဖြစ်ကြပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ39,000ကျော်ရှိနေပြီးနိုဝင်ဘာလ5ရက်နေ့မှာအသစ်ကူးဆက်သူ8,000ကျော်ရှိနေဆဲဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမှဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA Radio ရဲ့မီတာလိုင်းအပြောင်းအလဲတွေရှိတာကိုလည်းပြောပြချင်ပါတယ်။ VOA ရဲ့ည9:00-10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19 kHz 5539၊လိုင်းတို့မီတာ25 kHz 11803၊လိုင်းတို့မီတာ32 kHz 9335ကနေပြီးတော့နိုဝင်ဘာလကနေနောက်နှစ်မတ်လအထိထုတ်လွှင့်သွားမှာဖြစ်ပါတယ်။
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့ညာဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျူရူဖိုင်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ VOA မြန်မာ Facebook ဆာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32kHz 9335နဲ့9383ညကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့ကဘာရဲ့လူတွေအသက်ရှင်ဖို့ယက်တည်မှုအတွက်ကိုကာကွယ်ပေးထားတဲ့အိုဇုန်အလွှာကတဖြည်းဖြည်းပါသွားပြီဆိုတော့ဒီသိပ္ပံပညာရှင်တွေချက်ချင်းအကြောင်းကြားတယ်ဒီအကြောင်းကဘာကြီးနွေးလာလိမ့်မယ
်ကဘာကြီးပူနွေးလာမှုနဲ့ပတ်သက်လို့ဆွေးနွေးထားတာတွေကိုသိပ္ပံနဲ့နည်းပညာကဏ္ဍထုတ်လွှင့်တဲ့အခါပြည်စုံနားဆင်ရမှာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍပါအာဏာသိမ်းမှုဆန့်ကျင်တဲ့တဲကြွလှုပ်ရှားသူတွေကိုစစ်ကောင်စီကအော်တိုဘာလာတဲ့ပြန်လှုပ်ပေးခဲ့ပေမဲ့ပြန်လှုပ်လာချိန်မှာလူတွေမပြောရဲမဆိုရဲအောင်အကျဉ်းကျကာလအတွင်းနှီးမျိုးစုံနဲ့နှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တယ်လို့အကျဉ်းထောင်ကပြန်လွတ်လာတဲ့အလို့သမားကြီးတက်ကြွလှုပ်ရှားသူဒေါ်မျိုးမျိုးအေးကပြောပါတယ်ဒေါ်မျိုးမျိုးအေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာမက်ခင်ပြူတွေးတင်ပြတာပါတယ်ခင်ဗျာ
လာပါတော့မျိုးရင်းရှင်အခုလိုချိန်သေးတာကျေးဇူးများကြီးပါတယ
်ဟုတ်ပြီပါတော
့ဟုတ်ကဲ့ပါရှင်တော်မျိုးရင်းအားဒီပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲပေါ့နော်ဒီမြန်မာနိုင်ငံမှာသတင်းချုပ်ကာလလူငင်းသက်တာခွင့်ပေါ့လေအဲဒီစစ်ကောင်စီရဲ့အပြောအရဆိုရင်တော့ပြန်ပြီးတော့လွှတ်ပေးရတယ်မှာပါတယ်လို့ဟိုကျွန်တော်တို့သိရတဲ့အပေါ်မှာလည်းဟိုဝန်တာခဲ့ပါတယ်အဲ့ဒီအချိန်ကလည်းလीနော်အခုပြန်လွတ်လာတာကရောလွတ်လွတ်ချွတ်ချွတ်ပြန်လွတ်လာတာလားဘယ်လိုပုံစံနဲ့ပြန်လွတ်လာတာပါလဲရှင
်ဟုတ်ကဲ့လွတ်လွတ်ချွတ်ချွတ်ပါပဲခံဝင်နေပါလိမ့်မရှိပါဘူး
အာဟုတ်ကဲ့ဝန်တာစရာပေါ့လေအဲ့တော့ဒီစပြီးတော့ကိုယ်ဖန်းတော့ရောဘယ်လိုဆွဲချက်တင်နေတင်ပြီးတော့အခန်းခံခဲ့ရတာလဲအကျဉ်းထောင်ထဲမှာရောဘလောက်ကြာကြာနေခဲ့ရလဲဆိုတာလေးလည်းနည်းနည်းပြန်ပြီးတော့ပြောပြပေးပါလား
ကျွန်တော်95 dash ကြီးနဲ့ဆွဲတာပါအကျဉ်းထောင်ထဲမှာ6လနဲ့6ရက်နေခဲ့ရတယ်ပေါ့အဓိကကတော့ဒီအိတ်ကာလာပေါ့နော်ဒီတော်လန်ရေးမှာ CDN support CDN လုပ်ဖို့ဟိုဝင်ထဲနေကိုကျွန်တော်တို့ဆွဲဆောင်နေလို့နောက်တစ်ခုကဒီလူသမားတွေနဲ့အတူတူလမ်းမောက်တက်ပြီးတော့တော်လိုင်းကြီးဟိုဥဆောင်နေတယ်ပေါ့နော်အဲ့လိုမျိုးဆွဲချက်တင်နေငါးငါတက်စကကြီးနဲ့ဆွဲအဲ့
တော့ဘယ်အချင်းထောင်မှာနေခဲ့ရလဲဒီအချင်းထောင်တွင်းမှာရောကျမတို့ကြားတာကတော့ဒေါ်မျိုးမျိုးအေးဆိုရင်တိုက်ဖိတ်ခံရတဲ့အခြေအနေကြီးကြုံခဲ့ရတယ်လို့တော့ပြောတယ်အဲ့ဒါရောဟုတ်ပါသလားအချင်းထောင်တွင်းအတွေ့အကြုံပေါ့နော်နည်းနည်းမျှဝေပြပ
ါဟုတ်ကဲ့အင်းစိန်အချင်းထောင်မှာပါအဲဟုတ်ပါတယ်တိုက်ဖိတ်ခံရတာပါတိုက်ဖိတ်ခံရတဲ့ရက်ကတော့စက်တင်ဘာလ9ရက်နေ့ပါစက်တင်ဘာလ9ရက်နေ့ကနေကျမလွတ်တဲ့အထိပေါ့နော်ဒီ25ရက်တိုက်ဖိတ်ခံတာပါအချင်းအောင်ထဲမှာဘလို့ဖြတ်တန်းခဲ့ရလဲဆိုတော့အရှိပိုင်းတော့အတိုင်းပိတ်ခင်ကာလာကတော့စိတ်ပြီးတော့ဒီထူးထူးတွေမရှိဘူးပေါ့နော်ဒါပေမဲ့ကြာလာတဲ့ခါကျတော့ကျမတို့တွေကချင်းချင်းပွတ်တိုက်မှုတွေရှိလာတယ်ရှိလာတဲ့ခါကျတော့တချို့မလိုလားတဲ့ဟိုစဟိုအမိတ်နေပေါ့ညွန်ကြားချက်ဒီအဲသူတို့ဘက်ကလောက်တာလားကျမတို့ဘက်ကလက်မခံနိုင်တာရှိတယ်ပထမပိုင်းဂျွန်လ30ရင်းနေမှာတစ်ချိန်လွတ်သွားတယ်ပေါ့နော်အဲ့လွတ်တဲ့အချိန်မှာသူကနောက်ရက်တွေဆက်လွတ်မယ်လို့ပြောပြီးတော့မလွတ်ဖဲနဲ့အဲ့ရက်တွေဖြတ်ပလိုက်တယ်အဲ့နောက်ပိုင်းမှာကျွန်တော်တို့တွေကလည်းမေးခွန်းတွေသူတို့ပေါ်ရှိလာတယ်ပေါ့နော်ဘလို့လဲပါလဲအဲ့လိုမေးခွန်းတွေပေါ်မှာသူတို့တွေလည်းပြန်လဲဖြေးချားခြင်းမရှိဘဲနဲ့တခြားရွှေ့လိုက်တာတို့ပေါ့နော်တခြားပုံမှန်ရောက်တရားနေနေတဲ့အဆောင်ကနေတခြားဆောင်ရွှေ့လိုက်ဒါတော့ထောင်ထဲမှာကတော့သူတို့သဘောဆိုတော့ဒါတော့ကျွန်တော်တို့သိပ်မပြောလို့ပါဘူးတိုးတော်လေဒီကိုဗစ်ဖြစ်နေတဲ့ကာလမှာပေါ့နော်လူတွေတအားပြတ်ချက်ညက်ပြီးတော့သူတို့ပြောသလိုတော့ဒီနိုင်ငံရေးသမားတွေဒီ95တွေပဲထားလာတော့မှဲ့နေဒါပေမဲ့အဲ့နေရာမှာကအရှမ်းကိုပြတ်ချက်တတ်ပြီးတော့လေနေရတာအဆင်မပြေဘူးပေါ့အဲ့လိုအနေထားမျိုးကိုတကယ်သာသူတို့ဘက်ကကျမတို့တထည့်သွင်းစဉ်းစားရတယ်ဆိုတော့ရွှေ့ပါမဟုတ်ဘူးအခုကကျမတို့ကိုပို့စိတ်ညစ်ညူအောင်ပို့ပြီးဒုက္ခရောက်အောင်ပို့ပြီးတော့စိတ်ဆင်းရဲအောင်ဆိုတော့စိတ်ကူးတွေသူတို့မှရှိနေပုံရတယ်ဒါကြောင့်မလို့တတောင့်တတာနေတဲ့အနေထားနေပြီးတော့ခုနလူတွေတအားများတဲ့နေရာပေါ့တယောက်ခုတယောက်ကလည်းမထက်ရောက်တမယ်ပဲအဲ့ရတဲ့နေရာကိုကျွန်တော်တို့ရွှေ့ပြလိုက်တယ်အဲ့မှနေရင်းကနေပြီးတော့ကျွန်တော်ကခဏခဏပြောလို့ရှိရင်တော့ labor movement ပေါ်ဆောင်ခဲ့တဲ့သူလေ labor union ကဆိုတော့ကျွန်တော်တို့ကတောင်းဆိုချက်ကများတယ် Alam itu kuku bawa macam baru bawa, tuh ah, bawa macam mana? Si ni dia pita le, alam ni dia mewah ni biru tuh ah. Nenek tu pilih ni yo, macam baru bawa jalan lah ni usus, macam ni tuh take tak duit. Duit ni kata mah, macam kau sang ni lu baru tuh alu sejati dia ni mew, tak pilih lagi.
Kau dia yau kaya pita tak pilih kaya la, kau lu tak pilih kaya la duit cari tu yosih dia la. Kau mah bawa biru pita cari tu bawa mew la sih.
Macam mana si ni? Macam lu dek cing cing lah, dong cing. ได้ไปจ้ะเลยปะปฐมาวงจริงอ่ะเนาะดีโหลနိုင်ငံရေးပုံမှန်တွေပါဘာမဟုတ်ဘူးသူတို့อ่ะဆွဆွဲလိုက်တာဖာလဲဆိုတော့ဟိုအဝတ်အဝတ်တန်းကိစ္စနဲ့အချင်းချင်းတခြားပုံမှန်တွေစကားများတယ်ပေါ့เนาะအဲသူကျမတို့ဒီနိုင်ငံရေးသမားဒီငားရငားသမားတွေပေါ့เนาะအဝတ်လမ်းမတော်တဲ့ခါကြလို့ရှင်လမ်းညာလေးကမရှိဘူးမရှိတဲ့ခါကြကျမတို့ဒီတိုင်းမဲ့မလမ်းမဲ့နေရမှာလားလို့ပြောတာအဲ့ဒါလေးကိုတင်ပြတာနဲ့
ตัวเนี่ยเนี่ยไอ้หลูမျိုးสกาတွေများကြတာပေါ့เนาะအများကြီးပြန်ဖြစ်တာအဲ့ဒါမှာလဲသူတို့ဘယ်လိုလဲဆိုတော့ကျမတို့ငါးရက်ငါးဘက်ကတူတွေကိုပဲသူတိုက်ပိတ်လိုက်တယ်ဟိုဘက်ကတခြားပုံမအောင်တိုက်မပိတ်ဘူးရှင်ပြောလို့ရှင်တော့ထောင်ထဲမှာကျမတို့တွေကိုဟိုနှိတ်ကုတ်ထားတဲ့သဘောပေါ့เนาะဟိုခေါင်းမထောင်နဲ့နှိတ်ကုတ်ထားတဲ့သဘောကျမအဲ့ထဲမှာကြာတော့ကျမเนี่ยနောက်တစ်ယောက်เนี่ยနှ ကျမတို့မလွတ်ပေးဘူးဆိုလို့ရှိရင်ကျမတို့တွေကဆန်းနှပြမယ်။အပြဖို့အတွက်ကျမလူပနဲ့ဥပနဲ့ဦးနဲ့တိုင်နေနေပေါ့နော်ဘလို့စီမံချက်တွေဆွဲတယ်ဆိုသူတို့ကသူတို့ဇလန်းထွင်ပြီးတော့ကျမအရင်ဆုံးပြောပြီးတော့ပိတ်လိုက်တာ။ပြီးတော့မှကျမနောက်မှာဘယ်နှစ်ယောက်လာပြီးတော့ပိတ်တယ်ဆိုတော့ကျမမသိဘူး။ဆိုတော့ကျမနဲ့အခန်းကြီးကိုက်ရမှာလည်းမထားဘူးလေ။အဲကျမနဲ့သူပိတ်ခံတဲ့တယောက်ကတ ပြီးလို့ရှိရင်အထူးထောင်ပိုင်းလို့လည်းကျွန်မကလည်းတော့မလွတ်တော့ဘူးလွတ်မှာပဲကျွန်မအထောက်တိုက်ပိတ်တာနဲ့လွတ်သွားတာပေါ့ထောင်တွင်မှာရောမနှိမ့်ဆက်နှင်းပန်းတာမျိုးတွေရောကျုံရတာမျိုးရှိလားရှင်
ကျမတို့ကတော့ဒီကိုထိလဲရောက်ရိုက်တာနဲ့တောင်မျိုးမကြုံရအောင်အဲ့လိုရိုက်ဖို့နဲ့ဖို့အတွက်သူတို့ညှိတဲ့ခါကျတော့အဲ့ဒါမဖြစ်ခဲ့ဘူးတိုက်တုံးကပိတ်တာမှာအလင်အဖွဲရတော့ရိုက်ခံရတယ်အဲ့ဒါရန်ဖြစ်တဲ့လူတွေပေါ့နော်ဆိုပြီးတော့သူကအဲ့လိုမျိုးပြောဆိုပြီးတော့တကယ်တော့လေရန်ဖြစ်တဲ့ဆိုတာကျမတို့ဘက်ကဘာမှပြောတာမဟုတ်တစ်ဖက်ကနေပြီးတော့ပြောတာဒါပေမဲ့သူတို့ကရိုက
ซมาใช้จ่ายเนาะพี่ก็เลยจมารู้จันทร์ในลูกอยู่ว่ากองลงคองพอเนี่ยปกติไทยเนาะสุดยอดเชิงเช่าดาวเนาะวันใหญ่เมื่อพาเปียวมาเลยสองท่าละมีโอซงมาเป็นมาเจ้าเป็นมานานดาวเนาะไอ้ทุกท่ามาอย่างนี้พี่ก็เปียวสูงอยู่จมารู้เลิกตัวละถ้าเราว่าจมารู้สิ่งอาชีพใช้ดาวจันทร์ในเชิงนี้มาเราไปดูเปียวละเลยสุดจมารู้ดีไปดูเปียวมาแค่ไหนเอาไปดูเปียวท่าไหนมาสิ่งเสียเอานี่แทนไม่ก้าวขึ้นเลยสูงเช่นไอ้นี่แทนไม่ก้าวเลยหรือว่าปูพี่เนาะโอ้ใครมาสร้างยังมาต่อชีวิตตีตัวเอาอะไรมีบ่เนาะสิ่งอาชีพนี้บ้างส่งเนี่ยตัวนี้โอ้นี่เสร็จแต่ตัวเปล่าเนาะสิ่งแทนอะไรนี่เสร็จแต่ตัวมีบ่
โอเคส่วนตัวมีบ่อีกอ่ะนั่งยี่เตจ้าลูกชายตัวลูกตัวมาเองกางจังที่เอาเล็บเจ็ดดีอาณาเต็มยันนับไปมาลูกตัวมาเองเนี่ยจุดูเดี๋ยวอาณาเต็มหูสั่งเช่นเนี่ยไปกูรู้พันขยันเลยพันขยันไปมาชาวลาจอเลยท่านี้มาเรียนกูเปลี่ยนรถได้บ่เลยตัวเราคุณเปลี่ยนเรื่องราวไปเองน่ามาโยกูว่าแต่จวนลูกชายตัวเดียวคิดได้ด้วยจากมือบ่เนาะมากูสั่งสี่ยามอยู่แบบคิดได้แต่บอกลงทุนยี่ยาบ่ส่วนยาเลยเช่นนี้มีเรื่องสี่บาทละแต่บอกพวกเอเจนยังสี่ดีเลยรู้เปลี่ยนไหนมาละไม่รู้มีเปลี่ยนไหนมาละสี่เช่นนี้วะ
เราไม่เราไม่เอเจนสั่งจีแค่อะไรในธรรมชาติไหมปีลูกเช่นเลยดีมีญาพี่ยาบ่มีญาพี่ยาเลยโอ้เช่นอีเวดีโอ้ไม่ใจเจ้าบ่เนาะไม่ใจดอกหัวดีสัตย์ที่อาจารย์จะเราบอกมีดีอะไรมันไม่พี่ติงบ่เนาะบางลูกพี่ยาเลยช่างนี่บ้าบ่ช่างนี่บ้าลูกเบี้ยวจริงอ่ะเจ้าตุนี้อ่ะจริงจะมาลูกต้มปูราบ่ที่ในงานนี้มาไม่ชีวิตเนี่ยเปลี่ยนอย่างต้มปูราจะมาใส่ที่มาลูกขันซ่าเลยจะมาที่ดีไซน์แม่แม่ที่ลูกจะมาคุยลูกช้าในแรงงานบ่มาชีเลยในงานชุดเจ้าเลยในที่เราบ่มาถ้าไม่พี่ติงบ่ลูกอยู่ซ่าด้วยจะมาลูกก็อยู่ซ่าในกูถ้าลูกแค่ราบ่เนาะไอ้บ่มาโหตัวนี้อ่ะไหมที่เราลูกคุยไม่ชีวิตเนาะแล้วทุกคนอ่ะเลยที่ aku anak ini sekarang ini ni pelan lah kan. Jadi demokrasi tu, tu kan, mesti kaisi ubah. Demokrasi tu mesti kaisi ubah. Jadi wakaf pun ada pada dah ubah tu lom melu pelan. Jadi saya memang pelan ubah. Enak solusi demokrasi ia cuma tu kan. Di luar sah, di pelan so ni dia harus pasang tasi ku jodoh lah ni ubah. Media luar kau ni pelan ujian ni dia. Cuma tu kan, di pelan media macam ni tu dia. Aku cuma tu pelan solusi. Mami pelan ni mesti. Cuma media, ini macam cuma yang lah ubah pelan. Tapi tu yang ni pasal macam pelan lu pelan ino. เจ้าเด็กผมมาเรียนตัวพี่อะไรเด็กนี่แทบแพ้ใครอะแม่เนาะเบลเบลลงแม่เนาะดิฉันโซลูชันเนาะเบลลูพี่แม่เนาะแทบโซแม่เนาะทางนี้พี่เดินสอบเบลลูโน่ตัวจมารุปูเจ้าเช่าอะไรเด็กขาจ้าเราตรงนั้นว่ามันเปลี่ยวเราเลยพี่ชนะเป็นพี่ตัวนี้พี่ตัวเนี้ยงานรู้ยังแกนแกงเนี้ยโอ้โหดิเนี้ยงานมันนี่แล้วดูรู้ไปแค่ยามาบ่โอ้เสียวโชยกาลาเบ่พาลูกเปลี่ยวมาเลยดูรู้มีบ่โอ้ดิเนี้ยโซเลยดูมีบ่เลยนายพี่ คู่จะมาสิไล่เลยเอ้ยนายพี่เอามาตัววันเปลี่ยวอะไรนี่ท่องเนี้ยมาดิโมกราซีจังตัวเปลี่ยวลุยยามละลูกคนยังเปลี่ยวลุยยามละสุดแล้วจะมาเรามาท่องเป็นจานี่เลยดูมาเลยตู้ยังคุยสิจะมาเรื่องสุดลุยเช่นท่าแต่จะลุยชาดูดูเนี่ยจะมาจะอุ้งสุดลุยเช่นตู้นี่เนี่ยตู้เปลี่ยนไปไปเนี่ยยังไม่ได้สิท่านี่ก็กันแต่ท่านี่สิเลยแล้วอะไรฮะจะมาเรื่องนี้เนี่ยกูคนยังเปลี่ยวนี่ละกูเว้ยกูไหนงานได้กับเปลี่ยนมีอ่ะ ถ้ากูมาพิวเอากันแต่เนี่ยมีสิ่งนี้เข้าใจหรอดิโคโลนิสต์นี่กูเว้ยที่อเมริกาเว้ยแล้วแข่งท่าละลาวะแล้วแต่ไหนไงมาแล้วแต่ใจดีมาจะมาว่าที่มันลุ่นแรกแค่เว้ยกูเลยใจพ่อเอาเทมาเว้ยกูเชื่อที่จะมาว่าแต่ชูจะเจนเนี่ยเว้ยเนี่ยใจเอามาละกูก็ได้ว่ามันลุ่นแรกปุ๊บแข่งท่าจ้าละลาวะเนาะท่าเรียลจะมาว่านี่เนี่ยที่ยานี่วิโรเว้ยเปลี่ยนแล้วไม่กูเปลี่ยนทั่วอารมณ์เช่นนี้โอเคปะกูเชื่อเปรียบเทียบกันจริงๆยังไง
မခင်ယူတွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့တုတဆုံလင်အမေရိကန်တခွင်ကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပထမဆုံးအကျင့်အနေနဲ့အာရှຫນွေဘွားတချို့မြို့တော်ဝင်ဖြစ်လာတဲ့အကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ
်အမေရိကန်ပြည်အောင်စုအဓိကမြို့ကြီးတချို့ကမြို့တော်ဝင်ယူကောက်ပွဲမှာအာရှຫນွေဘွားတွေပထမဆုံးအကျင့်အနေနဲ့မြို့တော်ဝင်အဖြစ်ရွေးချယ်ခင်ရပါတယ်ကယောဂကာလအတွင်းအာရှသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်အခုကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မြို့တော်ဝင်အဖြစ်ရွေးချယ်ခင်ရပါတယ်ဒီအကြောင်း AP သတင်းကိုစူးစီးတင်ပြပေးထားပါတယ်အမေရိကန်ပြည်အောင်စုအနောက်လေပိုင်းဒေသအိုဟိုင်းယိုပြည်နယ်အတွင်းကမြို့မှာအသက်39နှစ်အရွယ်အက်စတက်ပူရီဘဲကိုမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ကြပါရယ်အိန္ဒိယကပါကင်ဖြစ်သူနဲ့ဒုက္ခသည်အဖြစ်အမေရိကကိုရောက်လာတဲ့တိဘက်မိခင်ဖြစ်သူတို့ကဆင်းသက်လာတဲ့မျိုးဆက်ဟာအခုအခါမှာမြို့တော်ဝန်တာဝန်ထမ်းဆောင်ရမှာပါ2015ခုနှစ်မှာပူရီဘဲဟာရှေ့နေအလုပ်ကိုဆွန့်လွတ်ပြီးတော့ခရိုင်ပြည်သူဆက်ဆံရေးဝန်ဆောင်မှုဌာနမှာတာဝန်ထမ်းဆောင်မှုရွေးကောက်ပွဲဝင်ခဲ့ပါရယ် Republican လူပြူအများစုနေကြတဲ့ဒေသမှာအသားအရောင်ရှိသူတဦးလည်းဖြစ်ဒီမိုကရက်တဦးလည်းဖြစ်တဲ့ပူရီဘဲအနေနဲ့အခုလိုရွေးကောက်ပွဲဝင်မှုဟာတိတ်လွယ်မှာမဟုတ်ဘူးလို့မိတ်ဆွေတွေကအကြံပေးတားမြစ်တဲ့ကြားမှာပဲရွေးကောက်ပွဲအပြီးသူဟာနှစ်ပေါင်းတရာကျော်အတွင်းခရိုင်အင်အားရှိဖြစ်လာတဲ့ပထမဆုံးဒီမိုကရက်တဦးဖြစ်လာပါတယ်။နိုဝင်ဘာလနေ့ကကျင်းပခဲ့တဲ့မြို့တော်ဝန်ရွေးကောက်ပွဲမှာလည်းသူဟာအနိုင်ရရှိခဲ့ပါတယ
်။ Being elected the first Asian mayor of Cincinnati.
America အနောက်လေပိုင်းဒေသက Cincinnati မြို့မှာအာရှຫນွေဘွားတယောက်မျိုးတော်ဝင်အဖြစ်ပထမဦးဆုံးအရွေးခံရတာဟာစင်စနတီအနာဂတ်အတွက်တကယ့်ကိုပြောင်းလဲမှုကြီးတရဖြစ်ပါတယ
်အမေရိကန်အရှေ့မြောက်ပြည်နယ်မန်ဆက်ချူးဆက်ကဘော့စတွန်မြို့မှာတော့အသက်36နှစ်အရွယ်မြို့အုပ်ချုပ်ရေးကောင်စီဝင်မီရှဲဦးကိုမျိုးတော်ဝင်အဖြစ်ရွေးချယ်လိုက်ပါတယ်2013ခုနှစ်အသက်28နှစ်အရွယ်ကလေးကဦးဟာဘော့စတွန်မြို့အုပ်ချုပ်ရေးကောင်စီဝင်အဖြစ်စတင်တာဝန်ထမ်းဆောင်ခဲ့ပြီး2016ခုနှစ်မှာတော့မြို့အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်သူဟာဥက္ကဋ္ဌဖြစ်ရွေးချယ်ခံရတဲ့ပထမဆုံးအသားအရောင်ရှိအမျိုးသမီးလည်းဖြစ်ပါတယ်မီရှဲဦးက
Thank you for placing your trust in me
အခုလိုရွေးချယ်ခံရဖို့ဟာအကောင့်ထဲပို့ဖို့ဖြစ်နိုင်တယ်လို့ပြောခဲ့ကြတဲ့အချိန်ပါပဲ
ဒီကနေ့မှာတော့ဘော့စတန်ကမဲဆန္ဒရှင်တွေကလည်းဂျာဂူသဘောတူကြောင်ပြသလိုက်တာပါ
။ဟိုင်ဝင်ကနေရှေ့ပြောင်းချစ်ချလာတဲ့မိဘတွေကနေဝူးကိုချီကာဂိုမှာမွေးဖွားခဲ့တာပါ။အဲဒီနောက်သူဟာဟာဗတ်ဥပဒေကြောင့်ကိုတက်ဖို့ဘော့စတန်ကိုတွားရောက်နေထိုင်ခဲ့ရာကနေနောက်ပိုင်းမှာလူမှုဝန်ဆောင်မှုလုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာတာပါ။ဘော့စတန်ဟာအသွေးအရောင်စုံတော်တော်များများနေထိုင်ကြတဲ့မြို့လေးဖြစ်တာကြောင့်စီးလုံးမှုဟာအရေးကြီးကြောင်ထောက်ပြကြပါတယ်။ဘော့စတန်မြို့ကန်မစ်ရှဲအီဝင်းက
I'm 66 and to be honest,
ကျမကအသက်66နှစ်ပါပြောရမယ်ဆိုရင်တော့အခုလိုအခြေအနေမျိုးဖြစ်လာတင်တာဟာကြာလှပါပြီဒါပေမဲ့အခုဖြစ်လာပြီဆိုတော့လည်းကောင်းပါတယ်အရင်တုန်းကတော့လူမျိုးပေါင်းစုံကြားတီးခြားစီသာနေခဲ့ကြပေမဲ့အခုတော့ဒီရွေးကောက်ပွဲအတွက်အတူလက်တွဲဆောင်ရွက်ခဲ့ကြတာဟာ Massachusetts ပြည်နယ်နဲ့ Boston မြို့အတွက်အပြောင်းအလဲကြီးတစ်ရပ်ပါ Asian လူမဲ Latinoလူပြူစသဖြင့်ရှိနေရာကနေပထမဆုံးအနေနဲ့အတူတကွလက်တွဲဆောင်ရွက်ကြဖို့နောက်ဆုံးမှာနီလန်ရှာတွေ့ခဲ့ပါပြီ
အခုရွေးကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့မျိုးတော်ဝင်လောက်နှစ်ဦးလုံးဟာအသားရောင်ရှိသူအမျိုးသမီးတွေဖြစ်ကြတာကြောင့်ဘော့စွန်ဟာစံပြနမူနာမျိုးဖြစ်တယ်လို့လည်းဆိုပါတယ်ဝူးအကောင့်တဲ့ဖော်မဲ့မူဝါဒတွေထဲမှာစင်ရင်မွေးတည်မှုကစားလို့စီးပွားရေးကျန်းမာရေးကိစ္စရပ်တွေအားလုံးအပြင်တဘာဘောပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့လည်းတချို့ကလိုလားနေတာပါဘော့စွန်မျိုးကန်အမ်မာရိုင်ယန်က
တားရောင်ရှိသူအမျိုးသမီးတယောက်ပထမဆုံးအနေနဲ့အခုလိုရွေးချယ်ခံရတာကြောင့်မဖော်ပြနိုင်တော့အောင်ဝမ်းသာပီပီဖြစ်ရပါတယ်။လူမျိုးပေါင်းစုံအားလုံးနေထိုင်ကြတဲ့ဒီဘော့စတန်မှာအားလုံးကိုဥဆောင်စီရင်ပြီးတော့ယုံကြည်မှုတည်ဆောက်နိုင်လာကလည်းအတူယူစီရပါ။လူငယ်တယောက်အနေနဲ့ပြောရရင်သူဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဥစားပေးဆောင်ရွက်တဲ့သူတူဖြစ်ဖို့မျှော်လင့်မိပါတယ်။
မျိုးတော်ဝင်ရွေးကောက်ပွဲတွေမှာအများအပြားဘော့စတန်မှာမွေးဖွားကြီးပင်းခဲ့သူတွေကိုသာရွေးချယ်ခဲ့ကြတာပါမစ်ရှဲဦးကနိုဝင်ဘာ16ရက်နေ့မှာမျိုးတော်ဝင်တာဝန်စတင်ထမ်းဆောင်ပါပါခင်ဗျာအမေရိကန်ကုန်သွယ်ရေးဌာနအနေနဲ့တရုတ်နိုင်ငံတို့နေအောင်ကြီးသုံးဆူလာပြားတွေကိုတင်သွင်းနေတဲ့မလေးရှား၊ဗီယက်နမ်နဲ့ထိုင်းသွင်းကုန်တွေအပေါ်လဲသွင်းကုန်ကွန်တိုးကောက်ဖို့အမေရိကန်ဆူလာဆိုင်းရင်ကုမ္ပဏီတချို့ကတောင်းဆိုနေပါတယ်။အခုလိုတောင်းဆိုမှုနဲ့ပတ်သက်ပြီးဘာတွေအငင်းပွားနေကြလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။နေအောင်ကြီးကနေဆွဲရင်ထုတ်ယူနိုင်တဲ့ဆိုလာပြားတက်စင်တဲ့အခါမှာအစိုးရရဲ့ထောက်ပံ့အကူအညီအများပြားရရှိသလိုတရုတ်နိုင်ငံကလာတဲ့ဆိုလာပြားတွေကိုလည်းဈေးပေါ်ပေါ်နဲ့ရနိုင်နေတာပါတရုတ်နိုင်ငံမှာသဘာဝပတ်ဝန်းကျင်မထိခိုက်အောင်ဆိုပြီးစီးမင်းတွေတိတ်တင်းကျပ်မထားသလိုအလုံသမားစရိတ်ယွန်နေတာကြောင့်လည်းအခုလိုဈေးပေါ်ပေါ်နဲ့ရနိုင်တာပါဒါအပြင်တရုတ်နိုင်ငံပိုင်ဘဏ်တွေကလည်းအတုံးတုံးတက်တက်တသားနဲ့ကြီးပေးတာကြောင့်လျှော့ဈေးနဲ့ရောင်းချနိုင်ပါတယ် SPV ဈေးကွက်လေးလာရေးအဖွဲ့တည်ထောင်သူPaula Minska
That starts decades ago.
ငွေရေးစည်းကမ်းတွေကလည်းရှော့ဈေးနဲ့ရောင်းနိုင်မှုတရုတ်နိုင်ငံကစလုပ်ခဲ့ပါဈေးကွက်မှာရှင်ပြိုင်ဘက်ကိုအလေးထူနိုင်မှုလည်းပြောရပါလေသူတို့ကဒီလိုနည်းလမ်းနဲ့စခဲ့တာပါ
2018ခုနှစ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကတရုတ်ဆိုလာသွင်းကုန်တွေကို30ရာခိုင်နှုန်းအခွန်စည်းကြပါတယ်အခုခါမှာတော့18ရာခိုင်နှုန်းအထိကျဆင်းသွားတာကြောင့်ဒီအခြေအနေကိုဆက်ထိန်းထားဖို့လိုအပ်ကြောင်းအမေရိကန်လုပ်ငန်းရှင်တွေကသတိပေးနေပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းတက်သို့စီးပွားရေးပါမော့ကရှောင်းဟိုင်ယက်က
Until we become competitive enough
ကုန်ပစ္စည်းထုတ်လို့ရမှာကုန်ကြစည်းမကွာအောင်ရှင်ပြိုင်ဘက်တရုတ်နဲ့ဈေးတူရောင်းချနိုင်မယ့်အချိန်အထိလိုအပ်ပါတယ
်ဘုံနဲ့ဩဂုလတွင်ဆိုလာကုမ္ပဏီ18ခုကတရုတ်နိုင်ငံလုံးဆိုလာပစ္စည်းတွေကိုတင်သွင်းနေတဲ့အရှိတောင်အရှနိုင်ငံတွေကကုမ္ပဏီတွေကိုလည်းတွင်းကုန်ကုန်စီးကျက်ဖို့အမေရိကန်ဆိုရကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းအခုလိုတစ်ချက်ချဆွဆွဲလို့မရကြောင်းထောက်ပြသူတွေလည်းရှိပါတယ်။အစိပ်ပိုင်းတွေကိုပြုလုပ်တဲ့နေရာနဲ့တက်ဆင်တဲ့နေရာမတူနိုင်ဘူးလို့ဆိုပါတယ်။ဆိုလာပြားထုတ်လို့ရမှာသုံးတဲ့ပိုလီစီလီကွန်ကလည်းတရုတ်အနောက်ပိုင်းကအကြောင်းမီးသွေးသုံးဆက်ရုံတွေကနေခပ်ပေါ်ပေါ်ထုတ်နိုင်နေတာကြောင့်ဈေးသက်သက်သာသာနဲ့ရောင်းနိုင်နေတာပါ။အဲဒီဒေသမှာဝီဂါမွတ်စလင်တပ်တန်းကျော်ဟာပညာပေးစခန်းတွေမှာထိန်းသိမ်းခံနေရပါတယ်။ပေါ်လာမင်းစက
About 45-46% of China's
ဒီနေ့ငါထွက်တဲ့ပိုလီစီလီကွန45-46ရာခိုင်နှုန်းကရှင်းချင်းဒေတာကဖြစ်ပြီးတော့အတင်းကျပ်ခိုင်းစေခံရသူတွေလည်းအိမ်မှာအများကြီးရှိပါတယ်ဒီထက်ဈေးပေါ်စရာမရှိတော့ပါဘူး
လုံသမားအလုံးလောက်မရှိတာအမေရိကန်စစ်ကမ်းတွေမှာရန်နာထားတဲ့တင်မောဘော်ကကုန်စည်တွေမချနိုင်သေးတာကလည်းအမေရိကန်ဆိုလာလုပ်ငန်းအတွက်အခက်တွေ့စေပါတယ်သွင်းကုန်ကုန်တိုးကောက်တာကြောင့်လည်းစင်းရတဲ့သူတွေအတွက်အကူအညီပေးနေတဲ့ဆိုလာကုမ္ပဏီလိုမျိုးတွေအတွက်လုပ်ငန်းတွေပုံမှန်ရှေ့ဆက်နိုင်ဖို့မလွယ်ပါဘူးဆိုလာပြားတွေကိုဘေးနိုင်ငံမှာပဲလှုပ်လှုပ်ကုန်သွယ်အငင်းပွားမှုတွေဘယ်လိုပဲရှိနေပေမယ့်လဲတက်ဆင်မဲ့သူဥယေကတော့ပူလာနေပြီးဆိုလာဆိုင်းရဲ့အနာဂတ်အလားလာကတော့ပုံမတော့ပွားပွဲရှိတယ်လို့လည်းကြွကျင်သူတွေကပြောပါတယ်ခင်ဗျာ
ဒ
ူတာဆောင်လည်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။
ကဘာတကားဥလိုရသည်ဖောက်ပြန်မှုကြောင့်ဆုံးရတဲ့ကပ်ဘေးတွေကြုံလာတဲ့နောက်မှာဒီပြဿနာကိုကုလသမဂ္ဂကဦးဆောင်ပြီးကမ္ဘာနိုင်ငံတွေကြားဥလိုရသည်ဆိုင်ရာညီလာခံတွေကိုကျင်းပပြီးအပြေရှားနေကြတာပါ။အခု2021မှာစကော့တလန်ကဂလာစကိုမြို့မှာကျင်းပတဲ့ညီလာခံကတော့26တင်းနဲ့ဖြစ်ပါလိမ့်မယ်။ကုလသမဂ္ဂဥလိုရသည်ပြောင်းလဲမှုဆိုင်ရာမူပေါင်းချတဲ့UNFCCC ကနေ UCP ချင်းပါတဲ့ Conference of the Parties COP အဖွဲ့ဝင်တွေရဲ့အစည်းအဝေး COP 1ကို1995မှာဂျာမနီနိုင်ငံဘာလင်မှာကျင်းပခဲ့တာပါ1998ဂျပန်နိုင်ငံတိုကျိုက COP 3အစည်းအဝေးမှာတော့ Kyoto Protocol လို့ခေါ်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားဖန်လွင်ဓာတ်ငွေထုတ်လွှင့်မှုလျှော့ချဖို့အတွက်လိုက်နာရမယ်စီမံစည်းကမ်းတွေကိုချမှတ်နိုင်ရတယ်လို့2015မှာတော့ Paris Agreementပါရီဥရုယာတီဆိုင်ရာသဘောတူညီချက်ကိုပြင်းတဲ့နိုင်ငံပါရီမှာကျင်းပတဲ့ COP 21 အစည်းအဝေးကနေချမှတ်နိုင်ခဲ့ပါတယ်။ဒီလိုအစည်းအဝေးတွေနဲ့သဘောတူညီချက်တွေကိုချမှတ်ပြီးလိုက်နာဖို့အတွက်ကြိုးစားနေကြပေမယ့်အခုချိန်ထိလည်းဆိုးရတဲ့ယာတီဥရုဖောက်ပြန်မှုဒဏ်ကိုခံနေကြရဆဲဖြစ်ပြီးဒီပြဿနာဟာလူရဲ့ဖန်တီးမှုကြောင့်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်။
ဒီအချိန်မှာပေါ့နော်ကမ္ဘာရာသီဥတုပြောင်းလဲမှုဟာဆိုးရွားနေတာတဖြည်းဖြည်းနဲ့များတဲ့များလာပြီလေမုန်တိုင်းတိုက်တာတစ်တောတွေပြုံးပြီးပူတဲ့နေရာတွေမှာအရန်ပူမိုးရွာရင်လည်းအရန်ရွာပေါ့နော်အဲ့ဒါလိုကျွန်တော်တို့ကမ္ဘာလုံးကမြင်နေရပြီဘာကြောင့်လဲဆိုတဲ့ဟာကိုတကယ်သိပ္ပံကြီးကြကြအဖြေလဲရှာလိုက်ကောတရခါကျွန်တော်တို့ရောက်ဖြစ်စာအဓိကကတော့ရှေးရုပ်ကျွင်းလောင်စာ fossil fuel လို့ခေါ်တဲ့သဘာဝဓာတ်ငွေရေနံအဲ့တော့ကြောက်မီးသွေးဘေးထွက်ပစ္စည်းတွေနဲ့လေတုတဲကိုပေါ့နော်ဒီကာဗွန်ဒိုင်အောက်ဆိုက်ရဲ့နောက်ပြီးတော့စွန့်ပစ်အမိုက်ပစ္စည်းကျွန်တော်တို့ဒီအမိုက်ပုံတွေဒီလူတွေတုံးလို့စွန့်ပစ်တဲ့ပစ္စည်းကနေပြီးတော့မှထွက်တဲ့မီသိန်းဓာတ်ငွေနောက်ဟိုတစ်တောပြုံးတိမှုအဲ့ဒီကနေဖြစ်တာနောက်တစ်ခုအရေးကြီးတာလူဦးရေအစမတန်တိုးလာတာဥပမာအားဖြင့်1960မှာကမ္ဘာလူဦးရေကတန်း3000ပဲရှိပါတယ်အခု2020ပဲရှိသေးတယ်ကမ္ဘာလူဦးရေကတန်း9000ဖြစ်သွားပြီတန်း9000ကိုနေတိုင်းစားဖို့ဝတ်ဖို့နေဖို့သွားရေးလာရေးစီးပွားရေးအစလိုအပ်တဲ့လောင်စာလိုအပ်တဲ့ပစ္စည်းမှန်သမျှအကုန်လုံးတဘာဝတွင်းထွက်ဘေးထွက်ပစ္စည်းတွေကနေတစ်တောပြုံးတိတွေကနေပြီးတော့ကမ္ဘာရာသီဥအပူချိန်မြင့်တက်လာတဲ့အတွက်2100လောက်ချင်းကမ်းခြေတွေအများဆုံးရှိတဲ့အာရှတိုင်းနဲ့ဒီအီကွေတာပတ်ဝန်းကျင်တိုင်းပြည်တွေတော်တော်များများသိဒုက္ခရောက်ပါမယ
်။အခုလိုကုလသမဂ္ဂကဥရုယာတီဖောက်ပြန်မှုဆိုင်ရာအဖြေရှာဖို့အတွက်ကမ္ဘာနိုင်ငံတွေကြားမကြိုးစားခင်ကကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့အိုဇုန်းပေါ်ပါလာတဲ့ဖြစ်စဉ်ကိုတားဆီးနိုင်ဖို့အောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သဘောတူညီချက်ကတော့1989ခုနှစ်ကကနေဒါနိုင်ငံမွန်ထရီယယ်မြို့မှာရရှိခဲ့တဲ့မွန်ထရီယယ်ပရိုတိုကောပါ
1980ပတ်ဝန်းကျင်လောက်မှာသိပ္ပံပညာရှင်တွေပေါ့နော်ကမ္ဘာရာသီဥတုမိုးလေဝသနဲ့ဇလဗေဒကိုသူတည်တနာလုပ်တဲ့လူတွေကမြောက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းမှာစောင်းတင်းကြလို့ရှိရင်ရာသီဥတုပြောင်းသွားတဲ့အချိန်မှာကျွန်တော်တို့ကမ္ဘာရဲ့လူတွေအသက်ရှင်ဖို့ယက်တည်မှုအတွက်ကိုကာကွယ်ပေးထားတဲ့အိုဇုန်းအစွာကတဖြည်းဖြည်းပါသွားပြီဆိုတော့သူတို့စပြီးတော့တွေ့အဲ့မှာကမ္ဘာကောင်းဆောင်တွေကိုဒီသိပ္ပံပညာရှင်တွေအဲ့ဒီဟိုမိုးလေဝသနဲ့ဇလဗေဒပညာရှင်တွေကချက်ချင်းအကြောင်းကြတယ်ဒါပေါ်သေးသေးမတွက်ပါနဲ့သိအရေးကြီးတယ်ဒီဟာကြောင့် global warming ပေါ့နော်ကမ္ဘာကြီးနွေးလာလိမ့်မယ်ဒီဟာရဲ့ပြဿနာအိုဇုန်းကြောင့်အိုဇုန်းပါသွားတာအိုဇုန်းပါသွားတာဘာကြောင့်လဲဆိုလို့ချင်းကျွန်တော်တို့သုံးနေတဲ့ရေခဲတစ်တာအရင်တော့ chlorofluorocarbon လို့ခေါ်တဲ့ CFC ဆိုတဲ့ဟာပြည့်တဲ့အခါကျတော့ကားတွေကနေထုတ်တဲ့ကာဗွန်မိုနောက်ဆိုက်ကာဗွန်ဒိုင်အောက်ဆိုက်ဆာဖာဒိုင်အောက်ဆိုက်နောက်ဇေတုတဲကိုဝင်သွားတဲ့ပါတီကလစ်တို့ဒီစက်ရုံတွေကထွက်တဲ့မီးခိုးတွေမှာအပုံနေပါအဲ့ဒါတွေကြောင့်ကမ္ဘာကြီးနွေးလာပြီးအိုဇုန်းအစွာပါသွားပြီးဆိုပြီးတော့သူတို့ပြောတယ်
ပြောတဲ့အခါကျတော့ဒီကမ္ဘာလုံးမှာရှိတဲ့ခေါင်းဆောင်တွေရဲ့နိုင်ငံတိုင်းမှာရှိတဲ့သိပ္ပံပညာရှင်တွေဒါဆိုလို့ရှိရင်တော့ဒီအိုဇုန်းကိုဘယ်လိုလုပ်မလဲလူသားတွေရောသတ္တဝါတွေရောပြုံးကျသွားလိမ့်မယ်ဆိုပြီးတော့သူတို့စဉ်းစားတယ်ပထမအဦးဆုံးသဘောတူညီချက် Montreal Protocol ကို1989ခုနှစ်မှာစပြီးတော့လုပ်ပါတယ
် Montreal Protocol မှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံဓာတ်ငွေထုတ်လွှတ်မှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာမရှိသေးပါဘူ
းကာဗွန်ဒိုင်အောက်ဆိုက်တော်တော်စီကဘာကြီးနှွေးအောင်ထုတ်တဲ့ဓာတ်ငွေမပါသေးဘူးတခြားဘေးထွက်ပစ္စည်းတွေဖြစ်တဲ့ကားကထုတ်တဲ့ဟာစက်ရုံတွေကထုတ်တဲ့ဓာတ်ငွေတွေရေခဲတစ်တာနောက်ပြီးတော့ကားတွေမှာအဲကွန်တက်တဲ့အခါကျလို့ရှိရင်အရင်တော့အပြင် CFC ဆိုတာသုံးတယ်အဲ့ဒီဓာတ်ငွေတွေကနေပြီးတော့ထွက်တဲ့ဘေးထွက်ပစ္စည်းတွေကနေပြီးတော့မှအိုဇုန်းနဲ့သွားတက်ရောက်တဲ့အခါကျတော့အိုဇုန်းအလွှာကသူ့ကြောင့်တဖြည်းဖြည်းပါသွားတာပါသွားတဲ့အခါကျတော့နေရောင်ခြည်ကပိုပြီးကပကိုပိုရောက်တယ်ပြီးတော့အိုဇုန်းအပေါက်ကြီးလာတဲ့အမျှကဘာကြီးပူပြီးတော့ပူလာတာနဲ့အမျှမြောက်ဝေအိုဇုန်းနဲ့တောင်ဝေအိုဇုန်းမှာရှိတဲ့ရေခဲတွေအေးပြောကုန်တာအေးပြောတုံနဲ့ရလက်ကကဘာရာသီဥတုက1800ခုနှစ်လောက်က56 58ရှိတဲ့ဟာတဖြည်းဖြည်းတက်လာပြီးတော့သူက1ဒီဂရီ2ဒီဂရီစင်တီဂရိတ်လောက်လောလောဆယ်ရှိတာ14ဒီဂရီစင်တီဂရိတ်ကနေပြီးတော့15ဒီဂရီစင်တီဂရိတ်ပြည့်ပေါ်လို့ရှိရင်တက်တသမစင်တီဂရိတ်လောက်ကျသွားတာ ਨੇ ဝေယုစုမှာရှိတဲ့ရေခဲတောင်တွေအဲ့ရေခဲမြစ်တွေအကုန်လုံးအရေးပျော်တယ်အရေးပျော်ပြီးပင်လေရေမျက်နှာပြင်မြင့်လာတာကန်ယူတာမှာရေတွေဖုံးသွားလိမ့်မယ်အဲ့ဒီဟာကိုတွက်ပြတဲ့အခါကျတော့ဒါဆိုလို့ရှိရင်မလုံလို့တော့မဖြစ်တော့ဘူးဒါကြောင့်ပေါက်သွားတဲ့အိုဇုန် depletion ကိုပါသွားတဲ့ဟာကိုလုတ်ဖို့အတွက်ကနေဒါနိုင်ငံမွန်ထရီယယ်မှာကမ္ဘာသဘောတူညီချက်ကိုလုတ်ခဲ့ပါတယ်အဲ့ဒီသဘောတူညီချက်အခုဆိုလို့ရှိရင်ဒီအိုဇုန်းအလွှာတဖြည်းဖြည်းပြန်ပြီးတော့တိတ်တီးလာပြီဆိုတဲ့ဟာကိုဝန်တာဆရာတည်င်းအနေနဲ့ကြားရတယ်ခင်ဗျာ
အိုဇုန်းပေါ်ရဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေသိလာပြီး14နှစ်အတွင်းမှာပဲကမ္ဘာနိုင်ငံ196နိုင်ငံနဲ့ဥရောပသမဂ္ဂပါပါဝင်တဲ့ Montreal Protocol ကိုချမှတ်နိုင်ခဲ့ပြီးဒါဟာကုလသမဂ္ဂတမိုင်းမှာကမ္ဘာနိုင်ငံတွေကြားပထမဆုံးရရှိခဲ့တဲ့အောင်မြင်တဲ့သဘောတူညီချက်ဖြစ်အတည်မှုချုပ်ဟောင်းကိုဖီအနန်ကမှတ်တမ်းတင်ခဲ့ပါတယ်။အခုကျင်းပနေတဲ့ဥရုယာဒီဆိုင်ရာညီလာခံတွေအတွက်လည်းအောင်မြင်တဲ့သဘောတူညီချက်တွေရဖို့ညှော်နဲ့နေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါမယ်ရှင်။နောက်တစ်ပတ်မှာပြန်ကြည့်ဆုံးပါ
대변내니ปัญญา간다고ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေသမှာထူးခြားတဲ့ဖြစ်စဉ်တွေကိုသတင်းပေးဖို့လိုတယ်ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့ည9:30အထိ VOE အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ1925 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်။အီသီယိုးပီးယားနိုင်ငံမှာလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေကြောင့်ပြီးခဲ့တဲ့နှစ်ထဲလူပေါင်းထောင်ကနန်းထိတိုက်ဆုံခဲ့ရတာဟာနိုင်ငံတကာမှာလက်ခံထားတဲ့လူခွင့်ရေးဆန်သတ်မှတ်ချက်တွေကိုချိုးဖောက်ရာရောက်ကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပြီးတချိန်ကအမေရိကန်ရဲ့မဟာမိတ်ဖြစ်နေပေးအပ်နေတဲ့စီးပွားရေးအစီအစဉ်တွေကိုဆိုင်းငံ့ဖို့နဲ့ပိတ်ဆို့ဒဏ်ခတ်အရေးယူဖို့တတိပေးလိုက်ပါတယ်။မကြခင်လရီဓမ္မမဟုတ်လေဒီတဲ့မြန်မြန်ဆန်ဆန်တပုံလေးကမြို့တော်ကိုခြိတက်တိမ့်ပိုက်မဲ့အရေးရင်ဆိုင်နေရချိန်မှာပဲအမေရိကန်ကအခုလိုသတိပေးလိုက်တာပါအမေရိကန်ဆေးကုမ္ပဏီ Pfizer ကသူထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးအသစ် Paxlovid တောက်ဆေးဟာ COVID ကြောင့်ဆေးရုံတက်ရတာသေဆုံးရတာတွေကို89ရာခိုင်နှုန်းထိလျှော့ချပေးနိုင်တယ်လို့တောက်ကြနေမှာပဲကြေညာလိုက်ပါတယ်။ဒါပြင်ဒီဆေးကိုအရေးပေါ်အသုံးပြုခွင့်ပေးဖို့အတွက် FDA American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာနကိုတင်သွင်းဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ American နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်ပူတွဲ CUC ချုပ်ရဲ့ဥက္ကဋ္ဌဖြစ်နေတဲ့တာဝန်ယူခဲ့ဘူးတဲ့ Colin Powell ရဲ့ဇာပနအခမ်းအနားကို Washington DC မြို့တော်က National Cathedral ခရင်ဖျားကျောင်းမှာတောက်ကြနေကျင်းပရမှာမိသားစုမိတ်ဆွေတွေအပြင်အမေရိကန်သမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့လထဲမှာပဲကိုဗစ်ရောဂါအကူးဆက်ခံရပြီးနောက်ဆက်တွဲဝေဒနာတွေကြောင့်နိုင်ငံခြားရေးဝန်ကြီးဟောင်းအသက်84နှစ်အရွယ်မှာကွယ်လွန်ခဲ့တာလည်းဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးအတွက်ထောက်ခံပံ့ပိုးသူတွေကိုရာဇဝတ်မှုနဲ့ထောင်နဲ့တသက်တကြွပြစ်ဒဏ်ရှိရမယ်လို့ တရုတ်အစိုးရထိုင်ဝမ်ရေးရာဌာနကတောက်ကြနေမှာပြောပါလေဒါဟာထိုင်ဝမ်ကိုတရုတ်ပိုင်တဲ့အဖြစ်နဲ့ကြေညာထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာချိန်မှာထိုင်ဝမ်လွတ်လပ်ရေးလိုလားသူတွေကိုအပြစ်ပေးဖို့အတွက်တရုတ်အစိုးရကပထမဆုံးအထင်ဖြစ်ပြောကြားခဲ့တာပါ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ဇီနတ်အဗ်ဒယ်ရာမန်တို့ဖြစ်ကြပါတယ်စနေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 49နဲ့လိုင်းလမ်းမီတာ190တို့ကနေကျွန်တော်တို့ထုတ်လွှင့်ခဲ့တာပါတော်ရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံနဲ့နေတနေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from